ုဆက်ပြီးအင်ကန်ညဆွေးနွေးခန်းကိုနားဆင်ကြရပါမယ်။2020ပြည့်ဝီကော့ပွဲတွေကျင်းပဖို့နှစ်လပဲလိုတော့တဲ့အချိန်မှာနိုင်ငံတွင်းကိုဗစ်ရောဂါဒုတိယလိုင်းပြန့်နှံ့ကူးစက်မှုကတန့်မသွားပဲတိုးနေဆဲရှိပါတယ်။ဒီအချိန်ဒီအောက်မှာဝီကော့ပွဲတွေကျင်းပမယ်ဆိုရင်နိုင်ငံရေးပါတီအသီးသီးအတွက်မဲဆွဲစည်းဝေးပိုင်းတွေမှာမညီမျှမှုတွေဖြစ်လာနိုင်တယ်ဆိုတဲ့စိုးရိမ်ချက်တွေကလည်းရှိထားပါတယ်။ဒါကြောင့်လဲတနင်္ဂနွေနေ့မတိုင်းတာနဲ့ရွေးကောက်ပွဲတွေကိုရွှေ့မလားမရွှေ့ဘူးလားဆိုတဲ့မေးခွန်းကလည်းရှိနေတာပါ။ကိုဗစ်ကူးစက်မှုအဆိုးဆုံးအခြေအနေမှာရောက်နေတဲ့ရခိုင်ပြည်နယ်ဘက်မှာဆိုရင်တော့လက်နက်ကင်ပြည်ပခါတွေကလည်းဆက်ဖြစ်နေသေးပါပဲ။ဒီအခြေအနေအလုံးအပေါ်ခြုံငုံသုံးသပ်ထားတဲ့အမြင်တွေကိုအခုဆွေးနွေးကမှနားဆင်ကြရပါမယ်။ပြည်ပေါ်မြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဟောင်းဦးရထွန်းရခိုင်မျိုးသားပါတီ ANP ရဲ့မြေပုံမြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးဖေတန်းတို့ပါဝင်ဆွေးနွေးထားကြပါတယ်။ကျွန်တော်ကြော်ကြော်သိမ်းပါခင်ဗျာ။ကြော်ရထွန်းနဲ့ဇောဖြစ်တဲ့ VOE ဆွေးနွေးကန်းစီစဉ်မှာပါဝင်ဆွေးနွေးပြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်မင်္ဂလာပါခင်ဗျာ
မင်္ဂလာပါဟုတ်ကဲ့မင်္ဂလာပ
ါဇောရထွန်းကတော့တီဘောမှာလို့ကျွန်တော်သိထားပါတယ်လက်ရှိတီဘောမှာရောက်နေတာပေါ့နော
်ဟုတ်ကဲ့ဗျာ
ဆိုတော့ဆရာတီဘောဘက်မှာဆရာတို့အခြေအနေတွေဘယ်လိုရှိနေပါလဲကိုဗစ်နဲ့ပတ်သက်ပြီးတော့လူလူကြားမှာရောမြို့ပေါ်မှာရောပေါ့နော
်အဲကျွန်တော်တို့အခုဒီဘက်မှာတော့ဟွာပေါ့ကိုဗစ် 19 ရောဂါဖြစ်တဲ့လူနာပေါ့မရှိဘူးဗျ
ဟုတ်ကဲ့
မရှိဘူးဟိုတလောကတော့အဲဒီရခိုင်ဘက်ကပြန်လာတဲ့တယောက်ဟိုဟိုဟာပေါ့ကွာရန်တင်းဝင်ပြီးတော့စစ်ဆေးလိုက်တဲ့အခါကျတော့အဲသူ့မှာယောဂမတွေ့ဘူးဆိုပြီးတော့အဲ့လိုအဖြေထွက်ပါတယ
်ဟုတ်ကဲ့
ဒီမျိုးလုံးကတော့အခုအားလုံးစိတ်ချမ်းချမ်းသာသာရှိပါတယ
်ဟုတ်ကဲ့လူလူကြားမှာယောဒါနဲ့ပတ်သက်ပြီးပဋိပြုနေထိုင်သွားလာကြတာမျိုးရှိပါလားဆရာ
အဲလူလူကြားမှာတော့ပုံမှန်ပါပဲပုံမှန်ဆိုတော့ဟိုတချို့လည်းနည်းနည်းဒီသတိထားတဲ့လူတွေကြတော့မတ်စတွေပါတွေတက်ပြီးတော့သွားကြလာကြတာရှိတယ်။အဲဒါပေမဲ့အများစုကတော့မတက်ကြဘူးပေါ့နော်
။ဟုတ်ကဲ့ခင်ဗျာ။ရှောက်ပြတန်းကမြေပုံမှာပါနော်လက်ရှိ
။ဟုတ်ကဲ့မြေပုံမှာပါ
ခင်ဗျာ။ဟုတ်ကဲ့ခိုင်ပြည်နယ်မှာယောဂဘုတ်ကူးတဲ့ထံမှာမြေပုံလည်းပါတယ်ဆိုတော့ဆရာလက်ရှိမြေပုံမျိုးပေါ်ရဲ့အခြေအနေလေးပြောပြပါအောင်ဆရာ
။မြေပုံမှာတော့ကျွန်တော်တို့ COVID-19 ညာပိုးတွေ့တဲ့လူနာကတော့ကျွန်တော်23ဦးရှိပါတယ
်ဟုတ်ကဲ့
အဲနောက်ပိုင်းမှာတော့ကျွန်တော်တို့ quarantine ဝင်နေတဲ့လူတွေကိုနောက် sub တွေယူပြီးတော့နောက်ထပ်ပို့တဲ့အခါမှာတော့လောလောဆယ် negative ပဲပြတာပေါ့နော
်ဟုတ်ကဲ့
ဒါပေမဲ့ကျွန်တော်တို့စိုးရိမ်တာကတော့ကျွန်တော်တို့ဟို sub ယူတဲ့အခါမှာအကုန်လုံးဒီပို့ရှိတဲ့လူတွေဟိုငကူကပို့တွေ့ထားတဲ့လူတွေနဲ့ဟာလာဆက်နွယ်တဲ့ပေါ့အတိုင်းဝိုင်းတွေအကုန်လုံးကိုအုပ်မိသလားအကုန်လုံးရှုံ့ပြီးတော့ကျွန်တော်တို့စစ်ဆင်းနိုင်ခဲ့သလားအဲ့ဂျားတွေကတခြားလူတွေရှိ고တနေ့ငယ်တစင်ပါဆိုတဲ့လူတယောက်က30ကတရားအဲ့လူများယောဂပိုးတွေဟာမြို့ထဲမှာရှိနေပြီလားဆိုရဲစိုးရင်ကြောင်းကြမှုတွေတော့ရှိပါတယ်အဲ့ကပိုးမတွေ့ဘူးဆိုရင်လည်းတော့ကျွန်တော်တို့ကတော့ဒီပိစမှာစိတ်ပူပါမှုတော့ကြောမသွားပါဘူးဒါရှာဖို့ဒီတွေ့ရှိနေဆိုတဲ့သဘောမျိုးနဲ့တွေ့ကောင်းတွေ့နိုင်သေးတယ်ဆိုတဲ့သဘောမျိုးတော့ကျွန်တော်တို့ယူဆထားတဲ့အတွက်မြို့မှာလည်းအကုန်လုံးဒီ COVID-19 ကော်မတီနဲ့ဝန်ထမ်းဟိုသက်ဆိုင်တာတာဝန်ရှိသူတွေဆရာဝန်တွေအဲ့ဒီလူငယ်တွေမြို့မြို့ဖွဲ့တွေပေါ့နော်အကုန်လုံးစုပေါင်းပြီးတော့အော်ဒါတွေကိုကြိုတင်ကောက်ဖို့ပညာရေးသင်္ကန်းတွေရောအော်ဒါသူတို့လူအချက်တွေဝန်ဆောင်မှုတွေရောအကုန်လုံးစုစုစည်းစည်းနဲ့အဲ့ဒါတတိပေးတဲ့အနေနဲ
့ပြော
ဆိုတာတို့ဟိုလုံဆောင်ချက်တာတို့လုံဆောင်နေတာတို့တော့ရှိပါရခင်ဗျဟ
ုတ်ကဲ့ပါခင်ဗျဆိုတော့အခုဆိုရင်ကျွန်တော်တို့ရွေးကောက်ပွဲကနှစ်လပဲလူတော့တယ်လို့ဆိုရမှာပေါ့လေရွေးကောက်ပွဲကလည်းနှစ်လပဲလူတော့တယ်နောက်ပြီးတော့ဒီမဲဆွယ်စည်းဝေးရေးတွေကိုလည်းပဲ COVID-19 ဆိုင်ရာအကန့်အသတ်တွေကြားတဲ့ကပဲလုပ်ရမယ်ဆိုပြီးတော့ကော်မရှင်ကထုတ်ပြန်ထားတာလည်းရှိတယ်ဆရာဦးရထွန်းနှစ်လပဲလူတော့မယ့်အချိန် COVID ရောဂါကလည်းပဲရော့မသွားဘဲနဲ့နေ့တူကတိုးလာနေတဲ့အချိန်ရွေးကောက်ပွဲကိုတတ်မှတ်ရက်အတိုင်းလုပ်တင်တယ်လို့ဆရာယူဆပါသလားခင်ဗျ
အဲကျွန်တော်ကတော့အခုဟိုရှိနေတဲ့အခြေအနေအချက်လက်တွေအရာပေါ့လေအခုရှိနေတဲ့အချက်လက်တွေအရာကတော့ရွေးကောက်ပွဲကိုတတ်မှတ်ထားတဲ့အတိုင်းလုပ်တင်တယ်လို့ကျွန်တော်ထင်မြင်ပါတယ်။ဘာကြောင့်လို့ဆိုတော့ကျွန်တော်တို့နိုင်ငံကအခုဒီ COVID-19 ရောဂါဖြစ်နေတယ်ဆိုပေမဲ့တစ်ကမ္ဘာလုံးမှာဒီနိုင်ငံနဲ့ဒေသပေါင်း215ခုလောက်ဟာဖြစ်နေတာမှာကျွန်တော်တို့ကနံပါတ်156ဟိုးအောက်လောက်မှာပဲရှိပါတယ
်
ကျွန်တော်တို့အောက်မှာတော့ဟွာပေါ့လေနိုင်ငံနဲ့ဒေတာ60လောက်တော့ကျန်သေးတာပေါ့သို့တော့ကျွန်တော်တို့ရဲ့အရေအတွက်က1300ကျော်လောက်ပဲရှိသေးတော့ ဒီတန်းမှာလူတန်းမှာတန်းမှာကျွန်တော်က20လေးရောက်လောက်ပဲဖြစ်ဖြစ်တော့ကရှိပါသေးတယ်ဟုတ်ကဲ့အများဆုံးကာတာလို့ပါလို့ကတော့တန်းမှာ၄000ကျော်လောက်ဖြစ်နေတယ်အမေရိကန်မှာဆိုရင်တော့လူတန်းမှာ1000ကျော်လောက်ဖြစ်နေတာပေါ့လေဟုတ်နော်အဲ့တော့အဲ့ဒီလိုနိုင်ငံအမေရိကန်အပါအဝင်နိုင်ငံ20လောက်ကဒီဆယ်လပိုင်း17လပိုင်း18လပိုင်းလောက်တွေမှာရွေးကောက်ပွဲတွေလုပ်ဖို့ရှိတယ်ဗျဟုတ်ကဲ့ရှိတော းလို့ကျွန်တော်ကတော့ယူဆပါ
ဟုတ်ကဲ့ဒီအမေရိကန်မှာဆိုရင်တို့노မှာ3ရက်နေလုံးမဲ့ယူကော့ပွဲအတွက်ဆိုရင်ဒီမှာအများအပြင်းဒီအခုဆိုရင်စနေပါပြီကျွန်တော်တို့ဒီမှာတော့ဟိုမေးလင် voting ပေါ့လေစာလိုက်ကနေတစ်ဆင့်ကျွန်တော်တို့မဲပေးတဲ့စနစ်ဆိုရင်ဒီမှာကတို့စာလိုက်ကနေတစ်ဆင့်လုံနေတာလေးရှိပါတယ်ဆိုတော့မဲယုံနေလည်းသွားပြီးတော့ပေးကြမှာပေါ့လေအဲ့ဒီနေ့ကျရင်တော့အခုတည်းကတော့တို့ကတော့စပြီးတော့ပြင်ဆင်လို့ဆောင်နေတာရှိပါတယ်မဲယုံနေမှာသွားတဲ့လူနဲ့အောင်ဆိုပြီးတော့တို့ကစာလိုက်ကမဲပေးတဲ့စနစ်ကိုသုံးနေတာတော့ရှိပါတယ်ခင်ဗျာဒါကတော့ကျွန်တော်တို့ American Youth Cup နဲ့ပတ်သက်တဲ့အချက်လေးတစ်ခုပါဆိုတော့ဆယ်ဦးဖြစ်တဲ့ရောလက်ရှိ COVID ရောကောက်ကူးစမှုအခြေအနေအောက်မှာ Youth Cup ဘက်ကတတ်မှတ်ထားတဲ့ရက်အတိုင်းကျင်းပတဲ့နယ်လို့ဆယ်ဦးဖြစ်တဲ့ယူဆပါသလားခင်ဗျာ
COVIDတချို့ပြောင်းဖြစ်လာတာကတော့ကျွန်တော်တို့ဒီရခိုင်ပြည်နယ်မှာ16ရက်နေ့လောက်ကငွေနဲ့လာ16ရက်နေ့လောက်ကစရပေါ့
ဟုတ်ကဲ့
အဲ့ဒီအချိန်တော်တွင်းမှာပဲအချိန်ပိုင်းရပိုင်းအတော်တွင်းမှာပဲပူးစက်မှုတွေတော်တော်ကိုကျေပြန့်သွားတယ်ရခိုင်ပြည်နယ်တပြည်နယ်လုံးမှာဆိုရင်ရံပြဲတမျိုးနေပဲလွတ်တယ်အဲ့တော့ပြည်မမှာလည်းပဲဒီအဲ့ဒီကာလအတော်တွင်းမှာပေါ့နော်ကျွန်တော်တို့လောက်ဝက်ကြော်ကြော်လောက်အတွင်းမှာကိုဟိုပြည်နယ်နဲ့တိုင်းတော်တော်များများဟိုဒါပြောရဘူးရောက်သွားတယ
်။
ရောက်မှဆိုရင်လည်းအဲကျွန်တော်တို့ဒီစေဟုံလုတာတို့ညမထွက်ရတို့အားလားကျွန်တော်တို့ဒီခိုင်ပြည်နယ်မှာဆိုတော့မျိုးနဲ့အားလုံးပါပဲ။တော့ဒီဒီလိုပုံစံမျိုးနဲ့ပေါ့နော်။အဲဒီဒီရောဟာပိုးတွေကိုကျွန်တော်တို့စစ်စစ်တဲ့နေရာမှာအဲလေးဟာမှုတွေရှိသွားမယ်။အဲဒီတိရောက်မှုအားနေသွားမယ်။အဲဆိုရင်တော့ကျွန်တော်တို့ silent area တွေတော်တော့ကိုများလာပြီးတော့ပေါ့နော်ကျွန်တော်တို့ဟိုမထိန်နိုင်မသိမ့်နိုင်လဲဖြစ်လာနိုင်တဲ့အခြေအနေမျိုးရှိနေ။အဲ့တော့ဒီလာမယ့်နှစ်လလောက်အတွင်းမှာရောဂါပိုးပိုးဟာဘယ်လောက်ထိပြန့်နှံ့သွားမလဲ။ဘယ်လောက်ထိကူးဆက်သွားမလဲ။အဲလူတွေအဲ့ဒီဆိုးကျိုးကိုအစာဝန်တွေကအစနော်တခြားဒီဘေးဆိုးကျိုးတွေပေါ့နော်ဒုစရိုက်မှုတွေဘယ်လောက်ထိဖြစ်လာမလဲ။အဲလူတွေကနေပြီးတော့မြစ်တူကလုံကားနေဘယ်လောက်ပြက်ပြီးတော့အခက်အခဲတွေကြုံလာမလဲဆိုတော့လူတွေထက်ကလူတွေထက်ကပေါ့နော်ပက်တန်တန်တွေကျွန်တော်တို့ဘယ်လိုပေါ်ထွက်လာမလဲ။ရောအဲ့ဒီအချိန်မှာအဲ့လိုပြင်းပြင်းထန်ထန်နော်ဒီရောဂါပိုးတွေဒီနေရာအနှံ့ဖူးဆက်သွားမယ်အဲဒါလူတွေရဲ့စာဝန်တွေအခြေအနေတွေရင်းရင်းရင်းရင်းသွားမယ်အဲဟိုစိတ်ပူပင်တော့ကတွေများနေမယ်ဆိုတဲ့အခြေအနေမျိုးကိုရောက်လာရင်တော့ရွေးကောက်ပွဲအပေါ်မှာအာယုံစူးစိမ့်မှုအားနည်းသွားနိုင်ပါတယ်
ဟုတ်ကဲ
့ပြီးတော့အားလားကျွန်တော်တို့အနေနဲ့ကတော့ဒီလာမယ့်နှစ်လလောက်အတွင်းမှာအခုလောက်1300ကျော်ပြီးရပြီးတော့တောင်းကျော်ပြီးတော့ရှိသွားမလားအလားအဲ့လိုကူးဆက်မှုကိုဘယ်လောက်ချင်းချုပ်နိုင်မလဲဆိုတဲ့အပေါ်မှာအာကျွန်တော်ကတော့မူတည်တယ်လို့ကျွန်တော်မြင်တယ
်ဟုတ်ကဲ့ခင
်ဗျာအခုကပွဲရှင်းတင်မရှင်းတင်ဆိုတာနော်ရှင်းတင်မရှင်းတင်ဆိုတာအဲ့ဒီကာလလေးမှာ
ကွန်မရှင်ရလဲပဲဟုတ်ကဲ့
စဉ်းစားရမယ်အချက်တစ်ချက်ဖြစ်တယ်လို့ကျွန်တော်ကမြင်ပါတယ်
ဟုတ်ကဲ့ချိန်ရလဲပဲသိရှိတော့တာမဟုတ်ဘူးကွာနှစ်လပဲလို့တော့ဆိုတော့ဟုတ်ပြီဆရာရွေးထွန်းရေဆရာကတော့ဒါဟလာကျွန်တော်တို့မြန်မာပြည်မှာကကူးစက်မှုနှုံကလူရည်ချိုးစားနဲ့နှိုင်းရှင်နေဆိုရင်နေသေးတဲ့အတွက်ယူကော့ဘွဲကိုရှေ့ဖို့မလိုဘူးလို့ဆက်ယူဆရတယ်ဆိုတော့ဒီဘက်မှာကျွန်တော်ကောင်းတဲ့ပေါ်လာတဲ့အတွေ့ကဒီရွေးကော့ဘွဲဆိုင်ရာမဲဆွယ်စည်းရုံးရေးတွေကိုလည်းကိုဗစ်အကန့်အသတ်တွေနဲ့ပဲလိုရမယ်ဆိုတဲ့အခါကျတော့ဒီအကန့်အသတ်တွေအောက်မှာမဲဆွယ်စည်းရုံးရေးလိုရမယ်နိုင်ငံရေးပါတီတွေအတွက်ကတရားမျှတမှုရှိနိုင်ပါမလားဆရာနိုင်ငံရေးပါတီတွေအနေနဲ့လူလူနဲ့မဲဆန္ဒရှင်တွေနဲ့ထိတွေ့ဖို့ရမှာနိုင်ငံပါတီအားလုံးတန်းတူညီမျှထိတွေ့ပိုင်ခွင့်မဲဆန္ဒရှင်တွေနဲ့ဆွေးနွေးပြောဆိုပိုင်ခွင့်ဆိုတာမျိုးတွေဖြစ်လာနိုင်ပါမလားဆရာ
အဲမဲဆွယ်စည်းရုံးနဲ့နီလန်းတွေကတော့ထူးထူးခြားခြားအဲနီလန်းတချို့ပေါ်လာမှာပေါ့ဗျာဥပမာ Facebook တို့ဘာတို့ကနေပြီးတော့အခုဒီဟောပေါ့လေဒီ recording လုပ်ပြီးတော့လွှင့်တာပဲဖြစ်စေဒါမှမဟုတ် live လွှင့်တာပဲဖြစ်စေအခုတချို့ပါတီတွေလုပ်နေကြပါတယ်အဲ့ဒီလိုလောက်တာမျိုးတွေဒါအစ်စ်ပေါ်လာနိုင်တာပေါ့နော်ဒီတမယိုးကြ message စီးရုံးတဲ့ဟာကတော့ COVID-19 ရောဂါကာကွယ်ရေးညွှန်ကြားချက်တွေကိုလည်းလိုက်နာရမယ်ဆိုတဲ့အခါတော့အဲ့ဒါမှာတော့အကန့်အသတ်တွေအများကြီးရှိသွားမယ်အဲလူဥယျာဉ်လည်းကျွန်တော်တို့ တိတ်ပြီးတတ်မှတ်ထားတာတွေပို့ပြီးတော့စုလို့မရဘူးဟောပြောတာတွေပါတယ်ကြတော့လေအဲကျွန်တော်တို့ဒီဒီအကောင့်စီတွေအဲပါရမယ်ဆိုတဲ့အခါကြတော့အများကြီးအကန့်အသတ်တော့ဖြစ်သွားမယ်သို့တော့ဥပဒေကိုတိတိကျကျကျွန်တော်တို့ဟိုထိမ့်သိမ်းမယ်ဆိုလို့ရှိရင်တော့အားလုံးကဒန်းတူအခွင့်အရေးရကြမှာပါနောက်တစ်ခုကနောက်တစ်ခုကခုနဥပဒေပြောတဲ့ကိစ္စပေါ့နော်ရခိုင်တို့ဘာတို့မှာကတော့တော်တော်လေးအခြေအနေကအခုကဟိုတဖြည်းဖြည်းဒီဒီတိုးလာနေတဲ့အနေထားဖြစ်ပြီးတော့စစ်ဆေးလေတွဲရှိလေဖြစ်နေတဲ့အခါကျတော့အဲကျွန်တော်တို့မစစ်ဆေးရသေးတဲ့လူကဘလောက်များရောဂါရှိနေတယ်လဲဆိုဆိုရင်စိတ်တွေရှိတယ်
ဟုတ်ကဲ့
ဆိုတော့အဲ့ဒါနဲ့ပတ်သက်လို့ရှိရင်လည်းဒီကျွန်တော်တို့ကော်မရှင်နေတဲ့ကတော့မက်ဆန္ဒနဲ့အတိုင်းဘာဝဘေးရန်တွေအကြောင်းကျွန်တော်တို့ရွေးကောက်ပွဲမလုပ်နိုင်တဲ့အတွက်ကြောင့်ဆိုပြီးတော့အဲ့လိုသီးသန့်ပေါ့သီးခြားပွာဖြစ်ပြီးတော့ရဆိုင်တာရွှေဆိုင်တာတော့လုပ်နိုင်ပါ
ဟုတ်ကဲ့ရခိုင်ကိစ္စကတော့ဟုတ်ပါတယ်ရခိုင်ကိစ္စကတော့ကျွန်တော်တို့သီးခြားဖြစ်စဉ်တစ်ခုတိချအခြေအနေတစ်ခုစဉ်းစားရမှာပေါ့နော်ဆိုတနိုင်ငံလုံးအခြေအနေကဒီတစ်ခုဖြစ်ပြီးတော့ရခိုင်ကတော့တိချအခြေအနေတစ်ခုစဉ်းစားရမယ်လို့ကျွန်တော်လည်းအဲ့လိုပဲနားလဲပါတယ်နော်ဆရာဆရာဦးရတော
်ဟုတ်ပါဟုတ်ပါတယ်ဗျာ
โอเคဆိုဆရာဦးဖြစ်တဲ့ဆရာတို့အခုမကြခင်မှာဒါကျွန်တော်တို့ရွေးကောက်ပွဲကအခုတတိယမရွှေဘူးလုံးမယ်ဆိုတဲ့အခြေအနေပဲရှိသေးတယ်ဆိုတဲ့အခါကျတော့ဟလာဆရာတို့ပါတီကအဓိကရခိုင်ပြည်နယ်မှာဆရာတို့ဒီ AMP ပေါ့နော်ရခိုင်မျိုးသားပါတီတွေအနေနဲ့ကရခိုင်ပြည်မဲဆန္ဒနယ်တွေမှာရွေးကောက်ရှိပြန်မှာဆိုတဲ့အခါကျတော့ဆရာတို့ပါတီအနေနဲ့မဲဆွယ်စည်းရုံးရေးတွေကိုဘယ်လောက်ထိထိထိရောက်ရောက်လုပ်နိုင်မှုအခြေအနေရှိပါလဲဆရာဦးပင်တန်
းဟုတ်ကဲ့ကျွန်တော်တို့ပါတီအနေနဲ့ပဲဖြစ်ဖြစ်တခြားရခိုင်ပြည်နယ်မှာရှိတဲ့ပြည်ပွဲဝင်မဲ့ပါတီတွေပဲဖြစ်ဖြစ်ကျွန်တော်တို့အခက်အခဲရှိနေတာတွေအများကြီးရှိတယ်ကျွန်တော်တို့ဒီခုနလိုပေါ့နော်ဟိုမဲဆန္ဒနယ်တွေကိုဆင်းပြီးတော့မဲဆွယ်စည်းရုံးဖို့ဆိုတာကျွန်တော်တို့အနေနဲ့မဖြစ်နိုင်တော့ဖြစ်တယ်ဟာလာဒီကကော်မရှင်ကခွင့်ပြုထားတဲ့အကန့်အသတ်အပြင်ပေါ့နော်ဟိုကျွန်တော်တို့ဒီတပ်မှာစစ်ပွဲတွေဖြစ်နေတယ်ပြည်သူလူထုရဲ့စိတ်ဝင်စားမှုအားနည်းနေတယ်နောက်တစ်ချက်ကကျွန်တော်တို့ဒီအင်တာနက် line တွေကလည်းအပိတ်ခံထားရတယ်ဆိုတော့ကျွန်တော်တို့မှာတကယ်တမ်းပြည်သူလူထုနဲ့ထိတွေ့ပြီးတော့ကိုယ်စားလုပ်လောင်းတွေအနေနဲ့မဲဆွယ်စည်းရုံးဖို့ဆိုတာမဖြစ်နိုင်တော့ဖြစ်နေပါတယ်ပြီးတော့ online ကကျွန်တော်တို့မဲဆွယ်စည်းရုံးမယ်ဆိုရင်လည်းခုနအင်တာနက်ကိုဖြတ်တောက်ထားတယ်ဆိုတော့ကျွန်တော်တို့ပြည်သူတွေရှိဖို့ရောက်ဖို့ဟာဘယ်လိုမှမဖြစ်နိုင်ပါဘူးအဲဒါကြောင့်ကျွန်တော်တို့အနေနဲ့တော့ပေါ့နော်ဒီဒီတခြားပါတီတွေလည်းဒီဒီပဲကြုံရမယ်ဖြစ်ပေမဲ့ဒီအစိုးရဖွဲ့တဲ့အစိုးရပါတီပေါ့ NLD ပါတီအနေနဲ့ကတော့ဟိုသူတို့အနေနဲ့အစိုးရရဲ့လုပ်ပိုင်ခွင့်တွေကိုတုံးပြီးတော့သူများပါတီတွေကတခြားတအောင်လို့သူတို့လုပ်နိုင်တာပေါ့ဗျာဥပမာဝန်ကြီးချုပ်တွေသွားပြီးတော့ဝန်ကြီးချုပ်တွေဝန်ကြီးတွေသွားပြီးတော့ဟိုဒေတာဖုံးပြေးပါညာလုပ်ပြီးတော့ပြည်သူတွေနဲ့တိတွေ့နိုင်တာပေါ့ဒါကြတော့ကျွန်တော်တို့ကပို့ပြီးတော့အခွင့်အရေးပေးနိုင်တယ်ပို့ပြီးတော့လုပ်ပိုင်ခွင့်ရှိတယ်ဆိုတော့သဘောမျိုးဖြစ်ပါတယ်ဒါပေမဲ့ကျွန်တော်တို့အနေနဲ့ကတော့အခိုင်အမာအแทမှာအရင်ဆုံးကလည်းအင်အားအကောင်းဆုံးပါတီဖြစ်တယ်အခုချိန်မှာလည်းကျွန်တော်တို့ဟာလာဒီပြည်သူတွေရဲ့ထောက်ခံမှုကကျော်မကြတော့ဘူးဒါပေမဲ့စိတ်မဝင်စားအားနည်းမှုနဲ့ကြောင်းပေါ့နော်ကျွန်တော်တို့ပြည်သူတွေမဲ့ပေးမှုအရေးအတွက်နည်းသွားမယ်စိတ်ဝင်စားမှုအားနည်းသွားမယ်အဲဒါကြောင့်ဒီရွေးကောက်ပွဲအပေါ်မှာတော့ကျွန်တော်တို့လုပ်ရတာအားရပါရအားချိပါရှိတော့မရှိပါဘူ
းဟုတ်ကဲ့ဒါပ
ေမဲ့ကျွန်တော်တို့ကတော့ဒီစားပါရွေးကောက်ပွဲလုပ်ပိုင်ခွင့်ရှိရင်တော့ဖြစ်နေဖြစ်လာရင်တော့ပေါ့နော်ကျွန်တော်တို့ပါတီအနေနဲ့အများကြီးအလားအလာကောင်းတယ်လို့ပဲကျွန်တော်မြင်ပါတယ
်ဟုတ်ကဲ့ဆရာဆရာဦးတို့ဆရာဦးပြန်ပြောတော့တဲ့ထဲကချက်လေးတစ်ချက်ကိုထောက်ပြီးတော့ပေါ့လေလက်ရှိအာဏာရပါတီအနေနဲ့ကလုပ်ငန်းတွေလက်ပတ်လှုပ်ဆောင်နေရတာဆိုတော့ဟလာမလွဲတာမရှောင်တာပေါ့ရွယ်ချက်ရှိခြင်းမှရှိမယ်နော်ကြံရွယ်ချက်နဲ့ဟုတ်ခြင်းမှဟုတ်မယ်ဒါကျွန်တော်တို့ဒီလိုကြီးတရက်ကြီးတော့ပြောလို့ရခြင်းမှရမယ်သို့တော့မိတို့ပြင်ဖြစ်စီပါတီဆိုတဲ့ပုံရိပ်နဲ့တော့လူလူနဲ့ထိတွေ့ခွင့်ရနေတဲ့အနေအထားမျိုးရှိတာတွေ့ရမှာပါပဲဆိုတော့ကျွန်တော်ဒီနေရာမှာစဉ်းစားမိတာကလက်ရှိအခြေအနေပေါ့လေဒီယောဂဆိုင်ရာကတ်ယောဂဆိုင်ရာအချက်အသေးကအင်အားကြီးပါတီတွေအတွက်ပို့ပြီးတော့အခွင့်အရေးတာတယ်လို့များဖြစ်နေပြီဘူးလားဆရာ
အင်အားကြီးပါတီတွေဆိုရတဲ့ဟိုအာဏာရပါတီပေါ့လေ
ခုနက
ဥပဒေပြောသလိုအာဏာလက်ရှိရထားတဲ့ပါတီအနေနဲ့ကတော့ခုနသူ့ရဲ့အုပ်ချုပ်ရေးလုပ်ငန်းတွေဒီဆိုရတာဝန်တွေထမ်းဆောင်ရင်းနဲ့ဒီစီယုံရေးလုပ်ငန်းတွေကိုလည်းတပါးတည်းလုပ်နိုင်တာပေါ့လေ
ဟုတ်ကဲ့
ဆိုတော့ဟိုဒါအမှတ်ပါတယ်ဥပဒေပြောတဲ့အတိုင်းဒီဟာနဲ့ကျွန်တော်တို့ကြည့်မယ်ဆိုလို့ရှိရင်တော့တခြားပါတီတွေတဲ့ဆိုင်အာဏာရပါတီကပို့ပြီးတော့ဒီအခွင့်အရေးပို့တာတဲ့အနေအထားတွေ့ရပါတယ်သို့တော်လည်းတခုကျွန်တော်တို့ဒီစဉ်းစားကြည့်နိုင်တာကအဲ့ဒီမှာအခုကစစ်ဟိုပါပေါ့ကျွန်တော်တို့စစ်ဒေသခံနေရတဲ့အခါကျတော့ကျွန်တော်တို့စစ်ဘေးရှောင် ကိုကိစ္စတွေဟိုပါပေါ့ဟိုဒီဒုက္ခတဲ့အရေးကိစ္စတွေလည်းရှိတယ်နောက်အခုဒီကိုဗစ်19ဖြစ်လာတဲ့အခါကျတော့အဲ့ဒီကိစ္စကိုနိုင်နိုင်နေနေကင်တွယ်ထိန်းချုပ်ဖို့ကိစ္စတွေလည်းရှိလာတဲ့အခါကျတော့ဒီအရေးကိုဆောင်ရွက်နေရတဲ့အစိုးရတရားအနေနဲ့လုံမကင်မာတွေပေါ့နော်လုံမကင်မာတွေချွင်းချက်တွေဒီမှာရှိလာနိုင်နေဗျာဆိုတော့ဒါတွေက
ဒါရီကျတော့သူတို့လက်ရှိအာဏာရပါတီအတွက်ကအခွင့်မသားတဲ့အချက်လက်အခြေအနေတွေပေါ့။ဟုတ်ကဲ့။ဆိုတော့ဆိုတော့ဒါသူတို့ဟုတ်ကဲ့ဒါကြောင့်မလို့သူတို့လုံးဝကြီးဖက်ဖက်ကတာနေမယ်လို့တော့လဲပြောလို့တော့မရဘူးပေါ့လေ။ဆိုတော့ရခိုင်ကတော့ဟုတ်ပါတယ်ဆရာ။ရခိုင်ဘက်အခြေအနေကတော့ကျွန်တော်တို့ခုနပြောသူတမူကွဲပြားတဲ့အခြေအနေလို့ပြောရမှာပေါ့နော်။ဆိုတော့ဆရာဦးရတုကပဲကျွန်တော်တစ်ချက်ကော
ဟလာဒန်းတူရီတူဟလာစီယုံပိုင်ခွင့်လှုပ်ရှားပိုင်ခွင့်စသည်အပြင်ဖြစ်ဖို့အတွက်ဒီဒန်းတူညီညာဖြစ်စေဖို့အတွက်ကော်မရှင်နေနဲ့ပို့ပြီးတော့တိကျတဲ့ပို့ပြီးတော့ကြံ့တဲ့တည့်ရတဲ့စီမင်းစည်းကမ်းနဲ့ညွှန်ကြားချက်တွေမလုပ်သင့်ဘူးလားဆရာကြီးတို့အဲ့လုပ်သင့်တယ်ဗျာအဲ့ဒီဟာမျိုးကကျွန်တော်လဲစဉ်းစားပါတယ်ဒါဒီလိုထူးခြားတဲ့အခြေအနေအောက်မှာအမှကော်မရှင်ကတက်ဆိုင်ရနို
ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့
ဲ့ပါဒါမဲ့ဟိုခုဒေတာနဲ့ပေါ့နော်ထူခြားတဲ့ဖြစ်စဉ်တွေကိုဟိုတင်ပြပိုင်ခွင့်ကြတော့အားနည်းပါတယ်အဲရခိုင်ပြည်နယ်မှာရှိတဲ့အခြေအနေမျိုးကိုကြတော့ကျွန်တော်တို့ဘက်ကတင်ပြခွင့်အဲ့ရှင်ကအချိန်နဲ့နည်းစောသေးရဆိုတော့ဟိုနောက်ပိုင်းမှာဒါနိုင်ငံတော်အစိုးရနဲ့ရွေးကောက်ပွဲကော်မရှင်နေနဲ့အဲဒါတွေကိုသိရှိပြီးတော့ဒီသက်ဆိုင်ရာပေါ့နော်ကျွန်တော်တို့ဆိုတော့ရခိုင်ပြည်နယ်ကမှရှိတဲ့ပါတီဖြူတီးတန့်ခေါ်ယူဆွေးနွေးတာမျိုးတော့လုပ်တင်ပါတယ်အဲ့လိုမျိုးတစ်ချိန်တစ်ခါမှမလုပ်ခဲ့တော့လည်းပဲကျွန်တော်တို့အနေနဲ့ဒီမှာဖြစ်ပေါ်နေတဲ့အခြေအနေမျိုးကိုပေါ့နော်ဟိုမှာရွေးကောက်ပွဲကိုရွှေ့တင်သလားမရွှေ့တင်လားရွေးကောက်ပွဲလုပ်ရင်ဘယ်လိုအခက်အခဲရှိမလဲမဲဆန္ဒနဲ့တန်တယ်လုံးကိုလုပ်နိုင်မလားတချို့တဝက်ပဲလုပ်နိုင်မလားနောက်ပြီးတော့စီးပေးရှောင်ရဲစကားတွေမှာဘယ်လိုလုပ်မလဲအဲရွာဖြစ်တွေအခြေအနေပေါ့ဘယ်လိုဟိုတော့ပြီးတော့မဲဘုံတွေထောင်လို့ရတဲ့မရတဲ့အဲ့လိုမျိုးပေါ့နော်ကျွန်တော်တို့ဖြစ်နေတဲ့ခိုင်မင်းတွေမှာဖြစ်နေတဲ့စစ်ပွဲတွေနဲ့ခုနအင်တာနက်ဖြတ်ထားတဲ့ပုံမှာဖြစ်ပေါ်လာမဲ့ဘေးထွက်ဆိုးကျိုးတွေအတွက်ကျွန်တော်ရခိုင်ပြည်နယ်ကိုထူးခြားချက်အနေနဲ့တော့ဟိုဒီပြည်နယ်ရွေးကောက်ပွဲကော်မရှင်ကခိုးယူပြီးတော့ပြည်စုံဆွေးနွေးတင်တယ်ကျွန်တော်တို့ရဲ့အကြံဉာဏ်ကိုရယူတင်တယ်အဲဒါမဲ့အဲ့လိုမျိုးတစ်ခါမှမလုပ်ခဲ့တော့ကျွန်တော်တို့ဒီအခြေအနေကိုဒီတိုင်းပဲရင်ဆိုင်ရမယ်ဆိုတဲ့အခါမှာအခက်အခဲတွေအများကြီးကျုံလာမှာဖြစ်ပါတယ်ခင်ဗျာဟုတ်ကဲ့
ဟုတ်တယ်ဆိုတော့ဆရာရွေးထွန်းကြီးကျွန်တော်အဲ့ဒါမကြာခဏတွေးမိတာလေဒီရွေးကောက်ပွဲကော်မရှင်အနေနဲ့ကဒါကျွန်တော်တို့ဒီနေရာမှာဟလာတို့လှုပ်ဆောင်ကြတာလေတို့ဟလာဆောင်ရွက်နေတိုင်းနဲ့ပတ်သက်ပြီးတော့ဆွဆွဲပြောဆိုစရာအကြောင်းလည်းမရှိပါဘူးဒါပေမဲ့မရှင်းလင်းတာလေးတွေပေါ့နော်နားမလည်နိုင်စရာဖြစ်တာလေးတွေဘာကြောင့်လဲဆိုတော့ဒါရွေးကောက်ပွဲတည်မြို့တော်ပင်ဖြစ်စေဘယ်လိုအခြေအနေအောက်မှာပဲကျင်းပကျင်းပလွတ်လပ်ပြီးတော့တရားမျှတတဲ့ရွေးကောက်ပွဲဖြစ်ရမယ်ဆိုတာကတော့ဒါကကျင်းလေးပေါ့ပါပဲဒါမှလည်းပဲမြန်မာနိုင်ငံရဲ့ရွေးကောက်ပွဲကဟလာအများကယုံကြည်ပြည်တွင်းပြည်ပယုံကြည်ပြီးတော့ဟလာမြန်မာဒီမိုကရေစီအပြောင်းလဲရေးကိုပို့ပြီးတော့ထောက်ကူဖြစ်စေမှာပါဒါမှလည်းပဲဒီဒီပါတီနိုင်ပြီဖြစ်စေဟလာခိုင်မာတဲ့ရွေးကောက်ပွဲကလည်းလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲကနေတက်လာတဲ့အာဏာရလာတဲ့ပါတီဖြစ်တဲ့အတွက်ပြည်တွင်းပြည်ပထောက်ခံမှုကိုရမယ်အားပေးမှုကိုရမယ်ဆိုတော့ဒီလွတ်လပ်ပြီးတရားမျှတဖို့ဆိုတာတိတ်ကိုအရေးကြီးပါတယ်လွတ်လပ်ပြီးတရားမျှတဖို့ကိစ္စမှာလည်းပဲရွေးကောက်ပွဲကော်မရှင်အနေနဲ့ကတချို့ဟာတွေကလွတ်လပ်လေးကျွန်တော်တို့အပြင်ကတော့တွေးကြည့်ပြီးတော့လွတ်လပ်ရနိုင်တဲ့ရှိတဲ့အခါကြတော့တကယ်တမ်းရွေးကောက်ပွဲကော်မရှင်ရဲ့တချို့လှုပ်ဆောင်မှုတွေမှာလွတ်လပ်ပြီးတရားမျှတမှုကိုမေးခွန်းထုတ်เสียဖြစ်နေတာရှိနေပါလားဆရာတို့ဦးရတော့
အဲကျွန်တော်အခုဒီဟိုပါလေအပြင်ကနေပြီးတော့ဘေးကနေပြီးတော့ဟိုလေလာအကဲခတ်ကြည့်ရတလောက်ကတော့ဟိုဒီလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲဖြစ်ဖို့ဆိုတဲ့ဥစ္စာကအာဒီရွေးကောက်ပွဲကော်မရှင်ဘဘွားပေါ့နော်ပြည်တော်စုရွေးကောက်ပွဲကော်မရှင်အနေနဲ့ကတော့ဟိုအရင်ကော်မရှင်နဲ့နှိုင်းစာလို့ရှိရင်တိတ်ပြီးတော့ဟိုဒီတမတမရှိရှိရက်တည်တယ်လို့တိတ်မမြင်ရဘူးပေါ့နော
်ဟုတ်ကဲ့
မမြင်ရဘူးဆိုတော့ဥပမာအားဖြင့်ကျွန်တော်တို့ဒီရွေးကောက်ပွဲမဲဆွယ်တဲ့အခါမှာ မျိုးသားကောင်းဆောင်တွေရဲ့ရုပ်ပုံတွေကိုအသုံးပြုခွင့်နော်အသုံးပြုခွင့်ပေးတဲ့အခါမှာဘိုးကျောင်းစံပုံကိုတော့အသုံးပြုခွင့်ပေးတယ်အဲတခင်ဖိုးလာကြီးတို့ပုံတွေကိုကြတော့အဲတုံးညင်နေဆိုတဲ့ပါတီကိုဟိုတုံးခွင့်မပြုဘူးအဲအဲ့ဒါမျိုးတွေပေါ့နော်နောက်တစ်ခါခုနဥပဒေပြောသလိုသက်ဆိုင်ရနိုင်ငံရေးပါတီတွေနဲ့ဒီမကြာခဏတွေ့ပြီးတော့သူတို့စီကထင်မြင်ချက်တွေတောင်းတာနော်နောက်တစ်ခါ ဒီဘလို့တွေ့ချင်နေတယ်မိလားလက်ပြမေးမြန်းတာစသဖြင့်အဲ့ဒါမျိုးတွေလည်းနေတယ်ဗျအဲ့လိုဆိုတဲ့အခါကျတော့ဟိုသိပ်အားမရဘူးပေါ့ဟုတ်တယ်ကော်မရှင်လောက်အားမရဘူးလို့အဲ့လိုပြောဆိုတော့ပြောရရင်ဆရာဦးတော်ဟိုလားအရင်ကော်မရှင်ဆိုတာကပြောရရင်ကျွန်တော်တို့ဟလာရက်ဖက်ပြောင်းထားတဲ့စုပွေစုပွေကြီးတွေကနေပြီးတော့မှအုပ်ချုပ်တဲ့အောက်မှာလုပ်ခဲ့တဲ့ရွေးကောက်ပွဲကတော့မှဟလာတကယ်အရသာ
เนี่ยแหละสัวละแท้มาลุเตยุคกอบเวกอมเมนต์เตยอะยิงยุคกอบเวกอมเมนต์เนี่ยลุบงกันหมู่ก็รอปูพี่แล้วละเตยอะญาติอีอามะกันไปดูผิดมันนี่ล่ะเสี่ยวเหยตัวเนาะเออปูพี่แล้วปูมินเล่นๆเนี่ยหัวบ่เนาะบาคอเลยเยเยยิงๆบ่กันเค้าเจ้ารู้สร้างจีจินแล้วลาสร้างจีจ้าบ่ถูกป่ะเออสู้พี่แล้วอะไรโหมเพชรขอราดิหัวเนี่ยอ้ายะเสียก้าวน่ะบ่เนาะอะกูเจ้ารู้ไปสู่บ่ารู้เออส่วนตลอดกูหัวใส่แท้มาดิบ่ตะมะตาต่อผิดเสียบ
ti pi da ba nagu re ku ga sit pi dan tin ni de la di ta ri shi ni ya ga ni bi lo ku covid dutiya nai yai de so de kha ja lo ya kha yin chin ni ga lo de ke ku ho yin thu mana phit sia chin ni lu lo pyo wa ma la lo chano alu be twi mi ba de sim kaung a do phit sia le kaung ma de so lo chano ya kha ta pi ne de ku be chi me so yin de ke lu da yu ko be lu ma lou nai ne me san na ne ri တော်တော်များများရှိလာမယ်ဆိုရင်ရခိုင်ပြည်နယ်ရဲ့ရွေးကောက်ပွဲအလားအလာဘယ်လိုများဖြစ်လာနိုင်မှာလဲဆရာဦးပြည်တန်ဆရာတို့ဘယ်လိုများတွေ့ထားပါသလဲ
ကျွန်တော်ရခိုင်ပြည်နယ်မှာတကယ်တမ်းရခိုင်ပြည်နယ်မြောက်ပိုင်းမြို့နယ်တချို့မှာတော့ကျွန်တော်တို့တိုက်ပွဲတွေမကြာခဏဖြစ်ပါတယ်ဟိုတပ်မတော်တတိမပြန်ကြားရေးအဖွဲ့ကပြောခဲ့တာတော့ဒါအကုန်လုံးမြို့နယ်တော့မဟုတ်ဘူးပေါ့နော်တချို့မြို့နယ်တွေအနည်းဆုံးမြို့နယ်လောက်တော့သူတို့ကရွေးကောက်ပွဲဖြစ်မှာမဟုတ်ဘူးဆိုပြီးတော့ပြောတယ်အဲမနေ့တနေ့ကဥစော်တီပြန်ပြောတဲ့အခါမှာလည်းပဲငါးမျိုးနေလောက်ပဲအဲတည်တည်ရှာရှာဖြစ်နိုင်တယ
်
ပြန်မျိုးနေတွေကတော့တချို့တဝက်ပဲဖြစ်နိုင်တယ်ဆိုသူတို့အနေနဲ့နော်လုံရှင်တဲ့မျိုးနေကိုလုံမယ်သူတို့အခြေအနေကဒါလုံရှင်ရေးကိုအကြောင်းပြပြီးတော့လည်းဖြစ်နိုင်တယ်သူတို့အနေနဲ့နော်တကယ်တမ်းဒီမဲဆန္ဒနယ်မြေတွေမှာနိုင်ရှင်မရှိဘူးဆိုရင်လည်းပဲအဲသူတို့ဒီမဲဆန္ဒမျိုးကိုတိတ်ဆိတ်ဝင်သားမှာ
ဟုတ်
ကျွန်တော်စိုးရင်တာပေါ့
တက
ယ်တော့လုံမယ်ဆိုရင်တော့ဟမ်လုံမယ်ဆိုရင်တော့စေနာထားပြီးလုံမယ်ဆိုတော့တချို့တဝက်ပဲဖြစ်ဖြစ်မြို့နယ်ရဲ့တခြားမဲ့ဖြစ်ဖြစ်မဲဆန္ဒတစ်ခုပဲဖြစ်ဖြစ်လုံလို့ရတယ်ဆိုတော့လုံလို့ရတာပေါ့
ဟုတ်
ဒါပေမဲ့ရွေးကောက်ပွဲကော်မရှင်ရဲ့နော်လုတ်ပိုင်ခွင့်အရာတော့မဲဆန္ဒနယ်ရီကိုဟိုဒီတဘာဝပေးကြောင်းဖြစ်စီလုံရှုံမှုအရှင်နေရဖြစ်စီအဲမဲဆန္ဒနယ်အချို့ဒီကတော့သူ့ကိုထားနိုင်တာပေါ့ရွေးကောက်ပွဲလုပ်ဖို့နောက်ဆုံးထားနိုင်တယ
်ဒ
ါပေမဲ့ဒီနေ့အချိန်ထိရွေးကောက်ပွဲကော်မတီကဗမဲဆန္ဒနယ်ကိုလုပ်မယ်ဆိုတာအတိအကျမကျင်ညာတဲ့အခါမှာကျွန်တော်ရွေးကောက်ပွဲဝင်မဲ့ကိုယ်စားလှယ်တွေနဲ့တော်တော်ကိုတုခါရောက်ပါတယ်ပြင်ဆင်ရတာတို့မဲဆွေစည်းရုံးရတာတို့ဈေးစကားသွင်းတာတို့အခက်အခဲတွေအများကြီးရှိတယ
်ဟုတ်ပါဘ
ူးဒါဆိုရွေးကောက်ပွဲနီးကမှဒီမျိုးနဲ့မလုပ်ဘူးဆိုရင်တော့ကျွန်တော်တို့အနေနဲ့ဒါမသိတော့ဘူ
း
ဒီလိုပြောကြချင်ဟာရွေးကောက်ပွဲအတွက်ကျွန်တော်တို့လုပ်တဲ့အခါမှာတော်တော်ကိုလည်းကျွန်တော
်ကတော့ဟုတ်ကဲ့ကျောက်ပြည့်တဲ့အချက်ချက်လေးပြတ်သွားလို့ပါဟုတ်ကဲ့အဆုံးသက်ပြီးဒီမှာဆရာရွတ်ထွန်းဆရာရွတ်ထွန်းပြောဆရာအမြင်လေးပြောပါအောင်ရခိုင်ဘက်ကတမူထူးခြားတဲ့အခြေအနေနဲ့ပတ်သက်ပြီးတော့ဆရာကိုယ်တိုင်ရောဘယ်လိုသဘောရလဲဆရာ
မှန်ပါတယ်ဗျာဥပိတန်ပြောသလိုပဲဒီရခိုင်မှာကဟိုကျွန်တော်တို့ဒီရွေးကောက်ပွဲမကျင်းပနိုင်တဲ့မြို့နယ်တချို့ကိုလည်းမြို့နယ်တစ်ခုလုံးမလောက်ဘူးဆိုတာမျိုးရှိနိုင်တယ်လို့တချို့မြို့နယ်တွေကြတော့လေဘယ်အပိုင်းကဒီဒီမဲ့ယုံတွေကိုလုံညုံရေးအခြေအနေရမလောက်ဘူးဆိုတာမျိုးလဲလုံလို့ရတယ်သူဥပဒေရပေါ့လေအဲ့လိုဆိုတဲ့အခါမှာသူကမဲပေးတဲ့သူကဒီ50မဲပေးခွင့်ရှိတဲ့လူရဲ့50ရခိုင်နှုန်းကျော်ပေးတယ်ဆိုလို့ရှိရင်အထမြောက်တယ်ဆိုတဲ့အမှတ်ချက်လည်းရှိတဲ့အတွက်ကြောင့်မလို့ဟိုဒါအာဏာရပါတီအနေနဲ့အဲဒီဟိုပါပေါ့အသာရနိုင်တဲ့အကွက်တကွက်ပေါ့လေဒီလိုဟာမျိုးတွေလည်းရှိတယ်ဒါကြောင့်မလို့ခုနဟိုဘယ်နယ်ဒီမှာလုံမယ်ဘယ်ဒီသားတွေမှာမလုံဘူးဆိုတဲ့ဥစ္စာကလည်းစောစောစီးစီးသူတို့မကျင်ညာဘဲနဲ့ကတ်ပြီးမှလည်းကျင်ညာနိုင်တဲ့အတွက်ကြောင့်မလို့ဟိုဒီဟာကဒီသက်ဆိုင်ရာတိုင်းရင်းသားပါတီတွေအနေနဲ့ကတော့ဟိုအများကြီးတိုင်ပင်စဉ်းစားပြီးတဲ့အခါကျတော့ဟိုကျွန်တော်တို့ ชื่อไซนารูบารูดาวิเคราะห์ไปคอมมิชชั่นโหตื่นตัวซะลูบ่เนาะกูโหดีอาจารย์ญาณนี่กูอกุกระยะไปยังก้าวเมลูจนว่าတော့อยู่ซะบา
โอเคပါခင်ဗျာအချိန်ပေးပြီးတော့ပါဝင်ဆွေးနွေးပေးတယ်ဆရာဦးရထွန်းဆရာဦးဖေတန်းအထူးပဲကျေးဇူးတင်ပါတယ်ဆရာတို့နေကောင်းကျန်းမာကြပါစေလုပ်ငန်းဆောင်တာများကိုလည်းအောင်မြင်မြင်ဆောင်ရွက်နိုင်ကြပါစေခင်ဗျာ
ပေးတယ်ဆွေးနွေးပေးပါကျေ
းဇူးတင်ပါတယ
်ဒီဘောမျိုးနယ်ပြည်သူ့လူထုကိုယ်စားလှယ်ဟောင်းဦးရထွန်းရခိုင်မျိုးသားပါတီ ANP ရဲ့မြေဘုံမျိုးနယ်ပြည်သူ့လူထုကိုယ်စားလှယ်ဦးဖေတန်းတို့ဆွေးနွေးတော့ကြတာပါ COVID-19 အရေးပေါ်အခြေအနေကြောင့် BOA အစီအစဉ်တွေကိုရာကြီးအားဖြင့်ပုံစံပြောင်းလဲထိုးလွှင့်နေတာဖြစ်ပြီးအခုဆွေးနွေးခန်းကိုအင်္ဂါညတရက်လီလိုင်းအစည်းအဝေးနေရာမှာအစာထိုးထုတ်လွှင့်နေတာပါ VOA အစည်းအဝေးကိုအားပေးနားဆင်ကြည့်ရှုကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်မင်္ဂလာညပါဒီနေရာဝေးပွားပြီးကျန်းမာပျော်ရွှင်ကြပါစေကျွန်တော်ကြောကြောသိမ့်ပါခင်ဗျာ